ကိလေပြင်းနဲ့ဖားပုံခရိုင်ထဲမှာရှိတဲ့စစ်ကောင်စီရဲ့လက်ကျန်အမားခံစခန်းကြီးတစ်ခုလည်းဖြစ်1992ခုနှစ်ကတည်းကတည်ထောင်ထားတဲ့ဒီတပ်တန်းရဲ့စခန်းတစ်ခုလည်းဖြစ်တဲ့ခေါဘုတ်စခန်းကို KNL နဲ့ PDF ပူးပေါင်းတပ်တွေကအောက်တိုဘာလ30ရက်နေ့ပါပဲတိုက်ခိုက်သိမ်းယူလိုက်တာပါဒီကြောင့်ကိုတော့ VUE တောင်မအေးမှာကတင်ပြပို့ထားပါတယ်ရှင်
ကရင်မျိုးသားအစည်းအရုံး KNU တက်မှငါထိန်းချုပ်နယ်မြေဖားပွန်ခရိုင်ထဲမှာရှိတဲ့စစ်ကောင်စီရဲ့လက်ကျန်အမာခံစခန်းကြီးဖြစ်တဲ့ခေါဘုတ်စခန်းကို KNL PDF ပူးပေါင်းတပ်တွေဘက်ကတိုက်ခိုက်သိမ်းယူခဲ့တယ်ဆိုပြီးပူးပေါင်းတပ်တွေဘက်ကဆိုပါတယ်စခန်းကို26ရက်နေ့ကစတိုက်ခဲ့ပြီး29ရက်နေ့ထိ3ရက်လုံးထိုးစစ်ဆင်ခဲ့တာကြောင့်အဲ့ဒီစစ်ကောင်စီစခန်းကျသွားခဲ့တယ်ဆိုပြီးဒေသခံတဦးကတော့ VOA ကိုပြောပါတယ်
အဲ့တော့ဟုတ်တယ်26ရက်နေ့ကစတာအဲ့ဒီခေါ်ဖို့စကန်လည်းစကန်တော့ရပြီစကန်တော့ရပြီအဲ့ဒီ29ရက်နေ့မှာရပြီတော့30ရက်နေ့မနက်မှာ30ရက်နေ့မနက်မှာတို့ကအကုန်လုံးသွားပြီးတော့ဆက်ရှင်းလာတယ်
ဒီစခန်းဟာအဲ့ဒီဖားပုံခရိုင်ထဲမှာရှိတဲ့စစ်ကောင်စီရဲ့အမာခံစခန်းတစ်ခုဖြစ်တယ်လို့နောက်ဆုံးလက်ကျန်စခန်းကြီးတစ်ခုလည်းဖြစ်ပါတယ်။တန်လွင်မြစ်တစ်လျှောက်အင်အားနည်းတဲ့စခန်းတွေကစခန်းတွေလက်လွတ်ဆုံးရှုံးခဲ့ရပြီးတဲ့နောက်ဒီခေါဘုတ်စခန်းမှာသွားရောက်စုခဲ့ကြတယ်လို့လည်းပြောပါတယ်
။ဟုတ်ကဲ့ကြာပြီဟုတ်တယ်။သူလည်းစခန်းကြီးတစ်ခုပဲပေါ့နော်သူလည်း main စခန်းအခုဒီကျွန်တော်တို့လည်းတိုးလို့ပါတော့အဲ့ဒီဘက်ချာစခန်းတွေကအဲ့ဒီဘက်ကိုအော်ဒီကံလေကံမှာရှိတဲ့စခန်းတွေကတော့ခုနပြောတော့ကြောက်ညံ့လို့ပါတော့ဆိုတာအဲ့ဘက်ချမ်းပဲပြွှေ့သွားလေသူတို့စီကိုပဲပြောင်းသွားတာဟုတ်ကဲ့အဲ့ဒီပြဆောက်တဲ့စခန်းတွေကတော့တန်လင်ကံမှာပြဆောက်ရတဲ့စခန်းတွေကတော့အဲ့ဒီမှာအဲ့ဒီခေါ်ဖို့ပြဆုတော့ပေါ့အဲ့ဒီခေါ်ဖို့စခန်းလေဟိုခုနပြောတော့ဒီဖပွန်ကနေပြီးတော့ရေရတော့ဖပွန်ကနေပြီးတော့သူတို့ကိုရိတ်ခါတွေပို့ပို့ပေးရရိတ်ခါပို့ပြီးတော့အဲ့ဒီကနေတစ်ဆင့်ဒီတန်လင်ကံမှာရှိတဲ့ကံစံလေကနာမှာရှိတဲ့စခန်းတွေကတော့အရင်စခန်းတွေကတော့အခုတော့မရှိတော့အရင်စခန်းတွေကခေါဘုတ်စခန်းမှာသူတို့ကစခန်းဟိုလေးဘယ်လိုရောပြန်ယူကြတာပေါ့နော
်ဒီခေါဘုတ်စခန်းကိုပူပေါင်းတက်တွေဘက်ကတိုက်ခိုက်နေစဉ်အတွင်းစစ်ကောင်စီဘက်ကလေကြောင်းကနေနေစဉ်ရက်ဆက်ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်ဒေသခံတွေရဲ့ကြေးရွာတွေထဲကိုဘုံတွေကျရောက်ပောက်ကွဲခဲ့ရပါတယ်ဒေသခံတွေသေဆုံးတာဒဏ်ရာရတာထွက်ပြေးရတာတွေလည်းဖြစ်ပေါ်ခဲ့ပါတယ်ဒီခေါဘုတ်စခန်းမှာအင်အားရာခနန်းလောက်ရှိပြီးလက်နဲ့အများပြားလဲရရှိခဲ့တယ်ဆိုပြီးပူပေါင်းတက်တွေဘက်ကဆိုပါတယ်စခန်းကိုသိမ်းပိုက်ရမှာစစ်ကောင်စီတပ်သား10ဦးထဲမှနေတိတ်ဆုံးခဲ့ပြီး6ဦးလောက်အရှင်ဖမ်းမိတယ်လို့လဲပူပေါင်းတက်တွေဘက်ကဆိုပါတယ်ခေါဘုတ်စခန်းသိမ်းပိုက်နိုင်ခဲ့တာနဲ့ပတ်သက်လို့အသေးစိတ်တွေကိုတော့ KNU ဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီဘက်ကလည်းဒီသတင်းနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်